မနေ့အင်္ဂါနေ့ညတော့ကကျင်းပခဲ့တဲ့အမေရိကန်သမ္မတလောင်းနေရဲ့စကားစစ်ထိုးပွဲအပြီးမှာတော့အမေရိကန်ပြည်ထောင်စုရဲ့ထိတ်တန်းနာမည်ကြီးပေါ့အဆိုတော်ဖြစ်တဲ့တေလာစွစ်ကဒီမိုကရက်တစ်ပါတီသမ္မတလောင်းကမလာဟဲရစ်ကိုထောက်ခံကြောင်းပြောဆိုလိုက်ပါတယ်Harris ဟာတည်ငြိမ်ပြီးတော့လက်စွမ်းပြနိုင်တဲ့ထူးချွန်တဲ့ခေါင်းဆောင်မှုအရေးအသွေးတွေကိုပိုင်ဆိုင်ထားသူတယောက်လို့သူကယူဆကြောင်းနဲ့တည်ငြိမ်ပြီးတော့ဗယံပဒါမဖြစ်တဲ့ခေါင်းဆောင်တယောက်ကဥဆောင်မယ်ဆိုရင်အမေရိကန်ဟာဒီထက်ပိုပြီးတော့အောင်မြင်မယ်ဆိုတာကိုယုံကြည်ကြောင်းသူ့ရဲ့ Instagram လူမှုကွန်ရက်မှာရေးသားပါတယ်တေလာဆွစ်ရဲ့ Instagram စာမျက်နှာမှာမဲပေးဖို့စီရင်သွင်းနိုင်တဲ့ website ရဲ့ link ကိုလည်းမျှဝေပေးထားပါတယ်တေလာဆွစ်ဟာလူငယ်အမျိုးသမီးတူကြားမှာရေပန်းအစားဆုံးအဆိုတော်တစ်ယောက်ဖြစ်ပြီးတော့သူနောက်ဆုံးကျင်းပခဲ့တဲ့တေဂီတာဖျော်ဖြေပွဲမှာလည်းလက်မှတ်ရောင်းရငွေကအမေရိကန်ဒေါ်လာ10,000ကျော်ရခဲ့တာပါသူဟာနိုဝင်ဘာရွေးကောက်ပွဲအတွက်လူငယ်တူကိုအများဆုံးစီးရုံနိုင်မှုအဓိကအရေးပါသူလည်းဖြစ်ပါတယ်သူရေးလိုက်တဲ့ Instagram post ဟာလည်းနိုင်ဝက်အတွင်းမှာပဲ like လုပ်ပြီးတော့ထောက်ခံတဲ့သူက1.3 million ကျော်သွားပါတယ်ဒူသမရာဟဲရစ်ရဲ့အကြီးတန်းမဲဆွယ်စီးရုံရဲ့အရာရှိတဦးကတော့တေလာဆွစ်ကမှတ်ချက်ဟာရွေးကောက်ပွဲစီးရုံရဲ့အဖွဲ့နဲ့ညှိနှိုင်းပြီးတော့လုပ်တာမဟုတ်ဘူးလို့ပြောပါတယ်ဒီမိုကရက်တစ်ပါတီဒူသမရာလောင်းတင်ဝက်စ်ကတော့အမေရိကန်ရုပ်သံ MSNBC နဲ့မေးမြန်းခန်းမှာရုတ်တရက်တိလိုက်ရတဲ့တေလာဆွစ်ရဲ့ဒီကြေညာချက်အပေါ်မှာတတိရှိတဲ့လုံရက်အဖြစ်နဲ့မှတ်ချက်ပေးခဲ့ပါတယ်ရှင်